က်တဲ့အာရှအတန် RFA ရဲ့2024ခုနှစ်ဩဂတ်လ9ရက်နေ့တောက်ချာနေညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီရှင်။ဒီမှာဝေမာထုံးပါရှင်။ဒီနေ့ညအစီအစဉ်မှာကိုကန့်တက်ကလာရှုမြို့ကိုထိန်းချုပ်ထားပြီးတဲ့နောက်မျိုးကန်တွေနေရပြန်နေကြတဲ့တဲ့င်းနဲ့အတူမောင်နောတိုက်ပွဲကြောင့်ထောင်ထဲချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြတဲ့အကြောင်းတွေကိုထောက်လွှင့်မှုပြင်ဆင်ထားပါတယ်ရှင်။ကိုကန်တမ်ရော MNDAA ကလာရှိုးမျိုးကိုထိန်းချုပ်ထားပြီးတဲ့နောက်ဩဂတ်လ4ရက်နေ့ကစပြီးတော့မျိုးကန်တွေနေရပြန်လာနေကြပါတယ်။မျိုးပေါ်ရက်ကွက်တချို့ကလူသေးအလောင်းတွေနဲ့အပြတ်အစီးတွေကိုဝိုင်းဝန်းရှင်းလင်းနေကြပါတယ်။နေရပြန်ရောက်လာတဲ့ဒေတာကန်အရေးအတွက်ကိုတော့အသေးစိတ်မသိရသေးပါဘူး။ MNDAA ကလာရှိုးမျိုးကန်တွေကိုစံနဲ့ထောက်ပံ့ရေးပစ္စည်းတွေတခြားလိုအပ်ချက်တွေကူညီပေးမယ်လို့အသိပေးထားပါတယ်။ကိုကန့်တက်ဟာလာရှိုးမျိုးပေါ်ကစစ်ကောင်စီတပ်စခန်းတွေကိုတက်လာကြော်ကြတိုက်ခိုက်ခဲ့တာပါ။ဒီတိုက်ပွဲအတွင်းအရသား100ကျော်သေဆုံးခဲ့ပြီးတော့200ဝန်းကျင်ဒဏ်ရာရခဲ့တယ်လို့လူဦးရေ2,000ကျော်နေရစွန့်ခွာခဲ့ရပါတယ်ရှင်။စကိုင်းတိုင်းရမပင်မြို့နယ်ထတော်ကြီးရွာမှာဩဂတ်လ9ရက်နေ့ညနေကစစ်ကောင်စီတပ်ကပစ်လိုက်တဲ့လက်နက်ကြီးပောက်ကွဲခဲ့လို့ဒေသခံအမျိုးသား4ဦးသေဆုံးပြီးတော့6ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ထတော်ကြီးရွာနဲ့9မိုင်အကွာမှာရှိတဲ့ရွှေတောင်ဦးအောင်စရာဂုံးမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ကပစ်လိုက်တဲ့လက်နက်ကြီးကြားရောက်ပောက်ကွဲပြီးတော့သေဆုံးခဲ့ကြတာလို့ဒေသခံတွေကပြောပါတယ်ရှင်။စကိုင်းတိုင်းကံပလူမျိုးနယ်မှာစစ်ကောင်စီတပ်နဲ့ပြူစောတိပူပေါင်းအဖွဲ့တွေဇူလိုင်လ25ရက်နေ့ကနေဩဂတ်လ9ရက်နေ့အထိစစ်ကြောင်းဝင်ရောက်နေတာကြောင့်ရွာပေါင်း20လောက်ကဒေသခံ3,000ဝန်းကျင်ထွက်ပြေးနေရပါတယ်။ကံပလူမျိုးနယ်တွေကညောင်စင်ကြီး၊စုပုတ်ကုန်း၊ဘိုကုန်းနဲ့ဇီးပင်သာစတဲ့ရွာပေါင်း20ဝန်းကျင်ကဒေသခံတွေထွက်ပြေးနေရတာပါ။ဒေသခံတွေဟာရွာတွေနဲ့ဝေးတဲ့နေရာတွေမှာမိုးကတဲတွေနဲ့နေရပြီးစားတောက်ရေးအခက်အခဲဖြစ်နေကြပါတယ်။စကောက်စီတက်တဲ့ပြူစောတိအဖွဲတွေကတော့ရွာတွေကိုမီးရှို့ဖျက်ဆီးနေတယ်လို့ဒေသခံတွေကပြောပါတယ်ရှင်။နိုင်ငံတော်တိုင်မင်ဂန်ပုတ်ကိုဒေါမ်ဆန်းစုကြည်ရဲ့တတ်တော်ဆောင်ဒူရဲအုတ်ချယ်ရီထက်ဟာလွတ်ရက်စေပေမဲ့ဆက်ပြီးတော့ထိမ့်သိမ့်ခံထားရတယ်လို့မိသားစုနဲ့နီးစပ်သူတွေက RFA ကိုပြောပါတယ်။သူရဲ့အုတ်ချယ်ရီထက်ဟာအချုပ်ထောင်ရှော့ရက်နဲ့ဩဂတ်လ9ရက်နေ့မှာရမဲသင်းထောင်ကနေလွတ်ရမှာဖြစ်ပါတယ်။မိသားစုဝင်တွေကအကျဉ်းထောင်ရှိမှဒီနေ့သွားဆောင်ခဲ့ကြပေမဲ့နောက်ထပ်17ရက်ထပ်မံချုံနောင်ခံရမယ်လို့သိခဲ့ရကြောင်းမိသားစုနဲ့နီးစပ်တဲ့သူတယောက်က RFA ကိုပြောပါတယ်။သူရဲ့အုတ်ချယ်ရီထက်ဟာ2021ခုနှစ်စက်တင်ဘာလ23ရက်နေ့မှာဖမ်းဆီးခံရပြီးနောက်ရဲစီကံထိမ့်သိမ်းရေးအဥပဒေနဲ့ထောင်နှစ်နှစ်စုပူအောင်လှုံ့ဆော်မှုရာဇသက်ကြီးဥပဒေပုံမှ905ကကြီးနဲ့ထောင်3နှစ်ချမှတ်ခံထားရပါတယ်ရှင်။ဒီပိုင်းရောက်အလုသမားတွေပြည်တွင်းကမိသားစုတွေစီပြန်လွှဲတဲ့ငွေစင်းမပြနိုင်တဲ့ပြည်ပအလုကင်အေဂျင်စီအားလုံးကိုဒီလစပြီးတော့အရေးယူမယ်လို့စစ်ကောင်စီရဲ့အလုသမားဝန်ကြီးဌာနကတတိပေးလိုက်ပါတယ်။ဒီပတ်မှာအလုပ်လုပ်ကင်နေကြသူတွေရဲ့လောက်ခလာစာ25ရာခိုင်နှုန်းကိုတရားဝင်ဗန်းစနစ်ကတဆင့်ပြည်တွင်းကမိသားစုဝင်တွေစီပေးပို့ရမယ်ဆိုပြီးတော့စစ်ကောင်စီကညွှန်ကြားထားပါတယ်။ဒီညွှန်ကြားချက်အတိုင်းအလုပ်သမားတွေကမိသားစုစီငွေလွှဲတဲ့စင်းတွေကိုအေဂျင်စီကတောင်းပြီးတော့စစ်ကောင်စီကိုတင်ပြရမှာပါ။ဒီငွေလွှဲစာစင်းမပြနိုင်တဲ့အေဂျင်စီတွေယာယီပိတ်သိမ်းခံရမယ်လို့စစ်ကောင်စီကတတိပေးထားပါတယ်ရှင်။UK နိုင်ငံအခြေစိုက် Sky News ကရိုက်ကူးတင်ဆက်တဲ့မြန်မာနိုင်ငံတော်တွင်တနေရာကလျှို့ဝှက်ဆေးရုံလေးတစ်ခုအကြောင်းမှတ်တမ်းရုပ်ရှင်ဟာနိုင်ငံတကာ Emmy Awards ဆုအတွက် Emmy ဆင်းတင်သွင်းခံလိုက်ရပါတယ်။ Sky News ရဲ့သတင်းတောက်ချုပ် Stuart Ramsey နဲ့အဖွဲ့ဟာမြန်မာနိုင်ငံတဲကတော်လှန်ရေးလှုပ်ရှားမှုတွေကိုတလကြာလျှို့ဝှက်သွားရောက်ပြီးတော့မှတ်တမ်းတင်ခဲ့တာပါ။အဲ့ဒီခီးစဉ်မှာမြန်မာတော်တွင်တနေရာကလျှို့ဝှက်ဆေးရုံလေးထဲမှာရှေရန်စစ်မျက်နှာပြင်ကလူတွေကိုကဲတင်နိုင်ရေးအာထုပ်ကြိုးပမ်းနေတဲ့ဆေးအဖွဲ့ရဲ့ဆောင်ရွက်ချက်တွေနဲ့မြန်မာစစ်တပ်ကျူးလွန်ခဲ့တဲ့ဆေးရဆွဲမှုတွေကိုမျက်မြင်တွေ့ရှိမှတ်တမ်းတင်ခဲ့ပါတယ်။နောက်ဆုံးဆေးရုံမြန်မာနိုင်ငံမှာရက်30ကြာဆိုတဲ့အဲ့ဒီမှတ်တမ်းရုပ်ရှင်ဟာကဘာတိအမ်မီစုအတွက်ဂုံတိုက်ခါကြီးမားတဲ့မျက်မှောက်ရေးရာအမျိုးအစားရုပ်ရှင်အဖြစ်အမီစင်းတင်သွင်းခံရတာပါရှင်။ အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုထုတ်လွှင့်ပါမယ်ရှင်။ရခိုင်ပြည်နယ်မောင်နှံမြို့တွင်မှစစ်ကောင်စီတပ်နဲ့အာရခတပ်တော် AA တို့တိုက်ပွဲပြင်းထန်နေတာအကြောင်းဒီရက်ပိုင်းတွေအတွင်းရိုဟင်ဂျာတထောင်ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရပါတယ်။မောင်နှံမြို့ကအခြေအနေတွေကို RFA သတင်းတောက်မတ်ရင်မျိုးသူတင်ပြထားပါတယ်ရှင်။
မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မောင်တော်မြို့မှာစစ်ကောင်စီတပ်နဲ့အာရခတပ်တော် AA တို့တိုက်ပွဲတွေပြင်းထန်နေပြီးတော့အဲ့ဒီတိုက်ပွဲတွေကြောင့်ရိုဟင်ဂျာ 9,000 ခန့်ဟာနတ်မြစ်ကိုဖျက်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံဖို့မြစ်ကမ်းဘေးမှာစောင့်ဆိုင်းနေကြတယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီအထက်ကရိုဟင်ဂျာ 1,500 ကျော်ဟာအခုရက်ပိုင်းနေ့အတွင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိလာကြတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ချမ်းမှနေတဲ့မာမတ်ဟူစိန်လို့အမည်လွှဲထားတဲ့ရိုဟင်ဂျာတယောက်က RFA ကိုပြောပါတယ်။
အခုကရိုနေမြန်မာပမာနေမြန်မာလဲဟိုသုံးဆိုင်နေကြတာသူတွေလဲရှိပြီးတဲ့ဒီပမာဟိုခုနေကြတယ်လို့ရ1500လို့ရှိနေတော့သူတို့ကရိုဘီဂျီပါကတင်းတင်းကြတာဟိုလို့ရှိနေနားရကြောလို့ရှိနေလို့ပြောတယ်သူတို့ကိုနေညာအခုမှပဲဟိုခုန်ထတာရှိတယ် second time မှာဝင်လာတာက1000ကျော်လို့ရှိနေလို့ကျွန်တော်ကယူထားတယ် second time မှာဒီတိုင်းမှာကရိုသူမျိုးတွေကဒီမှာသူတို့နေညာ
မောင်တော်မျိုးကိုစစ်ကောင်စီကခန့်စစ်အနေထားနဲ့ခုခံကာကွယ်နေပြီးတော့ AA ကလည်းမျိုးကိုပိတ်ဆို့ထိုးစစ်ဆင်တိုက်ခိုက်နေတာလို့ဒေသခံတွေကပြောပါရယ်ဒီကနေ့မှာတော့မောင်တော်မျိုးအမှတ်၄မျိုးသစ်စံပြအမှတ်၃ဝိမလရက်ွက်တွေကို AA တပ်တွေထိုးဖောက်ဝင်ရောက်ခဲ့ပြီးတော့ပိတ်မိနေတဲ့ရိုဟင်ဂျာအများစုနဲ့ရခိုင်ဟင်ဒရူအပါအဝင်လူ1000လောက်ကိုကယ်ထုတ်ခဲ့တယ်လို့ဒေသခံတွေက RFA ကိုပြောပါရယ်မောင်တော်မျိုးကလုံချုံရေးအရာအမည်မဖော်လိုတဲ့မောင်တော်ဒေတာကန်တယောက်ကအ
ေကတော့အနည်းဆုံးဒီမျိုး20ကို400 900ကထူပေါ်ဝင်နေတာပေါ့နော်ဒီရွှေစားတံတားကိုတော့အေကကျော်လို့မရောက်သေးဘူးပေါ့နော်ရွှေစားတံတားထိုက်ကနေနိုင်စဉ်မျိုးချင်းအမင်းတဝိုက်ကိုတော့ဒီစတဲနဲ့မွတ်စလင်လည်းနဲ့ကြိုက်လို့ထိချုပ်ထားတယ
်စစ်ကောင်စီတက်နဲ့စစ်တက်တင်နန်းပေးထားတဲ့ရိုဟင်ဂျာတွေထိချုပ်ထားတဲ့မျိုးရဲရက်ွက်တွေမှာတော့တောင်းနဲ့ရှိတဲ့အရက်သားတွေပိတ်မိနေကြစေလို့ဆိုပါတယ်စစ်ကောင်စီတက်ဟာမောင်တော်မျိုးမကြဖို့အတွက်အပြင်းအထန်ခုခံကာကွယ်နေပြီးတော့လေချောင်းကနေဘုံကျဲနေတယ်လို့မြစ်ချောင်းနဲ့တခုတည်းသာကြန့်ရှိတော့တဲ့အမှတ်ငါနေချဆောင်တက်ကလည်းလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ဒေသခံတွေက RFA ကိုပြောပါတယ်လက်ရှိမှာတော့ဒေသခံတွေဟာအဆိုးဝါးဆုံးအခြေအနေနဲ့ရင်ဆိုင်နေကြရတယ်လို့မာမတ်ကာဆိန်လို့အမည်လွှဲထားတဲ့ရိုဟင်ဂျာအရေးတက်ကြွလှုပ်ရှားသူတယောက်က RFA ကိုပြောပါတယ်
အခုလက်ရှိအချိန်မှာပြောရမယ်ဆိုလို့ရှိရင်ဆူဆူဝါးဝါးပါပဲ။လမ်းလိုက်တဲ့အပေါ်စီတွေကကြားမှာလူဟင်းကြတွေကိုသူတို့ကအဆောင်ချနေစစ်ကောင်စီပါတယ်၊အေပါတယ်၊အဆောပါတယ်၊အရုစုပါတယ်ဒါတို့ကခုံလုံးပါဝင်ပစ်တမှုရှိတဲ့ဒီရှုလေမှုတွေမှာဒါကြောင့်မလို့သူကကွေသေးပေါ့ဆယ်နိုင်ငံတကာမှာလက်အဝင်ရှိတယ်
မောင်တော်မျိုးအရှင်အနေနဲ့ပတ်သက်လို့မင်းမြန်နိုင်ဖို့အရခတက်တော် AA ပြောခွင့်ရသူဦးခိုင်ဒုခစစ်ကောင်စီပြောခွင့်ရှိသူဗိုလ်ချုပ်စော်မင်းထွန်းနဲ့ရခိုင်ပြည်နယ်ပြောခွင့်ရသူပြည်နယ်ဥပဒေချုပ်ဦးလှသိန်းတို့ကို RFA ကဆက်သွယ်ခဲ့ပေမဲ့အကြောင်းမပြန်ပါဘူးရှင
် RFA ကိုကြည့်ရှုနေရတာပါရှင်တရုတ်နိုင်ငံသားရေးဝန်ကြီး Mr. တိန့်ရှိကျွန်းဟာစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ပြီးတော့မြန်မာပြည်ငြိမ်းချမ်းရေးကိစ္စတွေကိုဆွေးနွေးခဲ့ပါတယ်လေလာသူတွေရဲ့သုံးသက်ချက်တွေကိုမထက်ထက်အိမ်တော်တင်ပြပါမယ်ရှင
်တရုတ်နယ်စပ်နဲ့မိုင်120လောက်သာဝေးတဲ့ရှမ်းပြည်နယ်မြောက်ပိုင်းလာရှုမြို့ကအရှိမြောက်တိုင်းစစ်ဌာနချုပ်ကို MNDA တပ်ဖွဲ့ကဩဂုတ်လ3ရက်နေ့မှာသိမ်းပိုက်ပြီး9ရက်အကြာဩဂုတ်လ10ရက်နေ့မှာတရုတ်နိုင်ငံသားရေးဝန်ကြီးအာရှာဟီယာအထူးကိုယ်စားလှယ်မစ္စတာတိန့်ရှိကျွန်းနေပြည်တော်ကိုရောက်လာတာဖြစ်ပါတယ်စစ်တပ်နဲ့မြောက်ပိုင်းညီနောင်3ဖွဲ့ရဲ့နောက်ဆက်တွဲဟိုင်ကင်ဆွေးနွေးပွဲကိုဩဂုတ်လ10ရက်နေ့မှာကျင်းပမယ်လို့သတင်းတွေထွက်ခဲ့ပေမဲ့စစ်တပ်ဘက်ကဒီဆွေးနွေးပွဲကိုမတက်တာကြောင့်ဆွေးနွေးပွဲပြတ်ခဲ့ပါတယ်။ဒါကြောင့်တရုတ်ကစစ်ကောင်စီကိုစပွဲဝိုင်းစီပြန်ရောက်ဖို့လာရောက်ညှိနှိုင်းတာဖြစ်နိုင်တယ်လို့တရုတ်ချီဆိုင်မြမအရေးလေလာသုံးသက်သူဒေါက်တာလှကျော်စောကသုံးသက်ပါတယ်
။ကြည့်ရတာဟိုမင်းအွန်လိုင်းတော့တရုတ်ကိုနည်းနည်းဟိုရှိတ်ကွက်နေပုံရတယ်လीနော်။အဲဘာလို့တရုတ်ကအစည်းအဝေးတက်ဖို့ဖိတ်ထားလဲမလိုက်ဘူးနောက်တစ်ခုက MND တို့ဘာလို့ကိစ္စတွေရလဲအောင်ပွဲတွေရဆက်ပြီးစစ်တပ်ကပဲအရှုံးကြီးရှုံးအဲ့ကိစ္စတွေဟိုဟိုဆေးဆက်ဆွေးနွေးရတဲ့သဘွဲပေါ်ရအောင်လာဖိတ်ထားပဲဖြစ်နိုင်တယ်ခင်ဗ
ျရှမ်းပြည်နယ်မြောက်ပိုင်းဟာတရုတ်ရဲ့ရေနံနဲ့သဘောအတန်းငွေပိုက်လိုင်းတွေဖြတ်တန်းရနေရာတွေဖြစ်တယ်လို့ပိုးလမစီမံကိန်းမှပါဝင်တဲ့ရထားလမ်းစီမံကိန်းတွေအကောင့်ထဲပေါ်မဲ့မြို့တွေလည်းရှိနေတာပါလက်ရှိရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေကြောင့်တရုတ်ကသူ့အကျိုးစီးပွားတွေမထိခိုက်အောင်စစ်တပ်ရဲ့လေကြောင်းတုံးတိုက်ခိုက်နေတာတွေလျှော့ဖို့တောင်းဆိုတာမျိုးရှိနိုင်တယ်လို့ရှမ်းပြည်နိုင်ငံရေးလေလာသူတယောက်ကသုံးသပ်ပါတယ်
သူကတော့ဒီလေကြောင်းမသုံးဘူးဆိုတော့တိုင်ငင်းတမန်ငင်းစကလုံးရတော့တိုက်ရိုက်တော့ပြောပိုင်မရှိပေမဲ့လူလူကိုအနေနဲ့ဖြစ်စင်မဲ့နည်းနည်းပစ္စည်းတွေမသုံးဘူးတော့သူတို့ကတော့ရိတ်မတော့ပြောလေပြောလေမြဲလို့ထင်တာပေါ့လေ
2023ခုနှစ်အောက်တိုဘာလ28ရက်ကစခဲ့တဲ့2029စစ်စင်ကြီးဟာတရုတ်ရဲ့ဂျောင်းဝင်စစ်စစ်မှုအရ2024ခုနှစ်ဇန်နဝါရီလ17ရက်မှာဟိုင်ကီသဘောတူညီချက်နဲ့တိုက်ပွဲတွေရပ်တန့်ခဲ့ပေမဲ့ဇွန်လကုန်ပိုင်းမှာပြန်ဆခဲ့ပါတယ်စစ်တပ်အရာရှိဟောင်းနိုင်ငံရေးလေလာသူတယောက်ကတော့တိုက်ပွဲတွေပြန်ဖြစ်တာတရုတ်ရဲ့လက်ချက်ပါဝင်ပြီးအခုတရုတ်ကိုယ်စားလှယ်ရဲ့ခီးစဉ်ဟာလဲသူတို့လိုချင်တာကိုလာညှိနှိုင်းတဲ့သဘောပဲလို့ RFA ကပြောပါတယ်
။ဒါကြီးရအတားကြီးရတာဒီဆိုလို့ရှိရင်လာလာပြီးတော့ဒီလိုလာလာပြီးတော့အပြစ်ခံရသေးဘူးလာပြောတာပေါ့နော်။ကိုကောင်ကြီးရောအစဖြစ်တဲ့ရာလားဟိုဖြစ်တဲ့နယ်ရက်ထားလို့မပြောဘူးကြီး။မနက်ကလာနှဲ့နေတာပေါ့နော်ဒီကမတက်တဲ့ခါကျတော့အဲဒီလိုဆုံးပြထားပါလို့ဆိုတာကိုလာပြီး relay လုပ်တာပေါ့နော်လိုချင်တဲ့ဟာကိုလာလာနှဲ့နေတာပေါ့နော
်အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ဝန်ကြီးချုပ်ရုံပြောခွင့်ရသူဦးနေဖုံးလက်ကတော့ဒီတွဲဆောင်မှုရဲ့အကျိုးဆက်ကိုတော့စောင့်ကြည့်ရမယ်လို့ပြောပါတယ်အဲ
ဒီတွဲဆောင်မှုမှာဘာတွေပြောခဲ့ကြလဲနောက်ပြီးဒီတွဲဆောင်မှုရဲ့ဒါအကျိုးဆက်အနေနဲ့ဘာတွေဆက်ပြီးတော့လုပ်ကင်ဆောင်ရွက်ကြပါလဲဆိုတော့ကိစ္စတွေကိုတော့ဒါဆက်လက်စောင့်ကြည့်ရမယ်အနေထားဖြစ်ပါတယ်ဗျာနော်
စစ်ကောင်စီတပ်နဲ့မြောက်ပိုင်းညီနောင်သုံးဘွယ်တိုက်ပွဲပြင်းထန်နေချိန်2024ခုနှစ်ဇန်နဝါရီလ5ရက်နေ့ကလည်းတရုတ်နိုင်ငံယာယီဝန်ကြီးဌာနဒူဝင်ကြီးမစ္စတာဆွန်ဝေတုံဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နေပြည်တော်ကိုသွားခဲ့ပါတယ်။အဲဒီလိုတွေ့ဆုံမှုတွေအပြီးမှာပဲစစ်ကောင်စီတပ်နဲ့မြောက်ပိုင်းညီနောင်သုံးဘွယ်တို့ဟိုင်ကင်အပြည့်အခက်ရက်စေးစာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြတာပါ။ဒီဒီချင်းတရုတ်အထူးကိုယ်စားလှယ်ရဲ့ခီးစဉ်အပြီးမှာလည်းအပြည့်ခက်ရက်စဲမှုတွေဖြစ်လာမလားဆိုတာစောင့်ကြည့်ရမယ်လို့နိုင်ငံရေးလည်လာသူတွေကပြောကြပါတယ်ရှင်
။အခုနောက်ဆုံးအနေနဲ့ပြည်ပကိုထွက်ခွာမဲ့လူငယ်တွေကိုအထောက်ထားမပြည့်စုံလို့ဆိုတဲ့အကြောင်းပြချက်နဲ့ဩဂတ်လ1ရက်နေ့ကစပြီးတော့ရန်ကုန်လေစိတ်ကနေပြန်လွတ်နေတဲ့အကြောင်းမတ်တီရီမင်းစင်တင်ပြပါမယ်ရှင်။
လူငယ်တွေပြည်ပထွက်ခွာတာကိုစစ်ကောင်စီကတစားစားပို့ပြီးတင်းကျပ်လာတာကြောင့်ပြည်ပထွက်အလုပ်လုပ်မဲ့သူတွေအလုပ်ကင်အခွင့်လမ်းရဖို့ခက်ခဲနေပါတယ်။ဘလို့ passport အမျိုးအစားမဆိုအသက်23ကနေ35ကြာရှိတဲ့သူတွေကိုတင်းတင်းကျပ်ကျပ်စီစစ်ပြီးပြန်လွှတ်နေတာလို့ရန်ကုန်လေစိတ်ကအခြေအနေကိုသိထားတဲ့မြို့ကန်တူက RFA ကိုပြောပါရယ်
။ဘလို့မျိုးတွေကိုပြန်လွှတ်တာလဲဆိုတော့အတိအကျမရှိဘူး။သူတို့က SBR ဒါဟိုပြန်လွှတ်တဲ့ဆိုတဲ့အခြေအနေမှာဟို PV နဲ့သွားတဲ့လူတွေလည်းရှိတယ် PJ နဲ့သွားတဲ့လူတွေရှိတယ်ပေါ့နော် PJ နဲ့သွားပြီးတော့ကျွန်တော်သာသာအသုံးလေးလည်းရှိတယ်ပေါ့နော်အသုံးလေးရှိတဲ့တန်းနဲ့လည်းပြန်လွတ်တယ်ဆိုတဲ့အကြောင်းရင်းရှိတယ်ပြန်လွတ်တယ်ဆိုတဲ့လူတွေက23နှစ်ကနေ35နှစ်အတွင်းပေါ့နော
်လေစိတ်အာဏာပိုင်တွေကဩဂုတ်တရက်နေ့ကစပြီးပြည်ပကိုထွက်ခွာမဲ့လူငယ်တွေကိုအထောက်အထားမပြည့်စုံလို့ဆိုတဲ့အကြောင်းပြချက်နဲ့ရန်ကုန်လေစိတ်ကနေပြန်လွတ်နေတာပါအရင်ကနိုင်ငံကူးလက်မှတ်အမျိုးအစားနဲ့ဗီဇာအမျိုးအစားကိုင်းညီမှုရှိမရှိစစ်ဆေးလို့မရှိပေမဲ့အခုတော့ကိုင်းညီမှုမရှိရင်ပြည်ပထွက်ခွင့်မပေးတော့ဘဲလေစိတ်ကနေပြန်လွတ်နေတာလို့လုံခြုံရေးအရမီမဖော်လို့တဲ့ပြည်ပအလုပ်ကိုင်ရှာဖွေတဲ့ဝန်ဆောင်မှုလုပ်ငန်းလုပ်ကိုင်သူတို့ကပြောပါရယ
် PV နဲ့ဟိုအလုပ်ဗီဇာနဲ့သွားလို့အဲကြောင့်ပြန်လွတ်တယ်လို့ပြောတာသူစာအုပ်အမျိုးအစားနဲ့သူကဟိုဗီဇာအမျိုးအစားနဲ့စာအုပ်အမျိုးအစားနဲ့ချိန်ကပ်ပြီးတော့ဗီဇာမျိုးစာအုပ်မျိုးစားနဲ့ဗီဇာမျိုးစားနဲ့မတူဘူးဆိုရင်ဒီမထွက်တဲ့သဘောကိုတိုက်ရောက်တာပေါ့ဒီလိုမျိုးဖြစ် PV ဆိုပြီးတော့ဖတ်ကျင်တဲ့ဗီဇာနဲ့ထွက်လို့မရတဲ့ပုံစံဖြစ
်ပြီးခဲ့တဲ့ဇွန်လမှာ passport အမျိုးစားပြောင်းလဲခွင့်ကိုလည်းစစ်ကောင်စီကပိတ်လိုက်ပါတယ်ဒါ့အပြင်ပြည်ပထွက်အလုပ်လုပ်ခွင့်နိုင်ငံကူးလက်မှတ် PJ ကိုင်ဆောင်ထားတဲ့သူတွေဟာ overseas worker identification card OWIC လို့ခေါ်တဲ့ပြည်ပအလုပ်ကိုင်အလုပ်သမားတသေခံကပြရှိမှလည်းစစ်ကောင်စီကပြည်ပထွက်အလုပ်လုပ်ခွင့်ပြုထားပါတယ်အနာသိမ့်ပြီးနောက်ဖြစ်ပေါ်လာတဲ့ပဋိပက္ခတွေစီးပွားရေးကြဆင်းမှုနဲ့စစ်မှုမထမ်းမနေရဥပဒေတွေကြောင့်ပြည်ပထွက်အလုပ်လုပ်ကင်လို့သူများနေတာကိုထိန်းချုပ်နိုင်မှုအတွက်စစ်ကောင်စီကနီးလန်းမျိုးစုံနဲ့တင်းကျပ်နေတာပါပြည်ပမှာအလုပ်လုပ်ကင်နိုင်မှုကြိုးပမ်းနေတဲ့လူငယ်အမျိုးသမီးတူကတော့နိုင်ငံကူးလက်မှတ်တွေကိုအမျိုးအစားမခွဲကြဘဲပြည်ပထွက်ခွာခွင့်ပြုစေချင်တယ်လို့ပြောပါတယ
်သူတို့ကအမှန်ပါကဒီတိုင်းပြည်ပဖြစ်ဖြစ်ပြည်ဖြစ်ဖြစ်အလုပ်သွားခွင့်ပြုတဲ့နယ်ပေါ့နော်သူကသူကပြည်ဝင်နဲ့အလုပ်သွားလုပ်တော့သူတို့ကသူကအခွန်ကမရတာကြောင့်ဖြစ်နေ
စစ်တပ်အာဏာသိမ်းပြီးနောက်ပြည်ပအလုပ်ကင်ခွင့်လန်းရှာဖွေဖို့ကြိုးပမ်းတဲ့လူငယ်တွေများပြားလာသလိုအိန္ဒိယချင်းနိုင်ငံတွေမှာအထောက်အထားမပြည့်စုံတဲ့မြန်မာရွှေပြောင်းအလုပ်သမားတွေလည်းမကြာခဏဖမ်းဆီးခံနေရပါတယ်ရှင
် RFA ရဲ့အစီအစဉ်တွေကိုဒီမှာပဲရန်နာပြစေမြန်မာပြည်သူပြည်သားများဘေးအန္တရာယ်ပေါင်းကင်းဝေးပါစေရှင် Radio Free Asia